မြန်မာနိုင်ငံထဲမှာဆစ်ဆွေးရွက်ကကျူးလွန်ခဲ့ပွဲရှိတဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်ကော်မရှင်ဖွဲ့စုံစမ်းရေးကိစ္စကိုအမေရိကန်နိုင်ငံကထောက်ခံလိုက်တဲ့အတွက်မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်သောမတ်စ်အိုယာကင်တန်းနာကကြိုဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကအခုလိုဆုံးဖြတ်လိုက်တာဟာဆစ်ဆွေးရွက်အကြီးအကဲဗိုလ်ချုပ်မှုကြီးတန်းရွှေကိုအဓိကပြတ်မှတ်ထားဆုံးဖြတ်လိုက်တာဖြစ်တယ်လို့အစ်မြင့်အမေရိကန်အရာရှိတွေကလည်းပြောပါတယ်။မစ္စတာကင်တန်းနာကိုကိုယ်စားဝန်လိုင်ကဆက်သွယ်မေးမြန်းထားတယ်ဆိုတော့အပြည့်အစုံပြောပြပါအောင်ခင်ဗျာ။
ဟုတ်ကဲ့ပါမြန်မာစစ်အစိုးရကကျူးလွန်ထားတဲ့ဆိုတဲ့စစ်ရာဇဝမှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝမှုတွေကိုစုံစမ်းစစ်ဆေးမဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဖို့ပြီးခဲ့တဲ့မလအတွင်းဂျနီဗာမြို့မှာကျင်းပခဲ့တဲ့လူခွင့်ရေးကောင်စီစည်းဝေးပွဲမှာမစ္စတာတိုမတ်ဆိုဟဲကင်တာနာကတင်သွင်းခဲ့တာပါသူ့ရဲ့ဆိုပြချက်ကိုသမ္မတဘာရက်အိုဘားမားအစိုးရကထောက်ခံမယ်ဆိုပြီးတော့အင်္ဂါနေ့မှာဆုံးဖြတ်လိုက်တဲ့အပေါ်သူ့အနေနဲ့ကြိုဆိုတဲ့အကြောင်းမစ္စတာကင်တာနာကပြောပါတယ
် I welcome the decision of the United States government reported in March to the Human Rights Council in Geneva
the Manangan Sisuya lu za myo nwe bo chu lon na ya zwe mu re lu khwin ye chu paw mu re ko yat tan ga yat aw nangan ga asai wan ga chu za lu saung de a ni ne kulatamaka sun san ye commission phwe si phaw thau ye chano Geneva myo ma a so pyu tin twin ga da ko American ပြည်ထောင်စုကအခုလိုထောက်ခံလိုက်တဲ့အတွက်ကျွန်တော်ကြိုဆိုပါရစေ။ကိုနောက်အဲ့ဒီအဆိုပြုချက်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းထောက်ခံကြဖို့အရေးကြီးပါရစေ
။သူ့ရဲ့အဆိုပြုချက်ကို American လိုအရေးပါတဲ့နိုင်ငံတွေကတဖြည်းဖြည်းထောက်ခံလာကြတဲ့အတွက်ဘလို့ကော်မရှင်မျိုးဖွဲ့စည်းမယ်ဆိုတာကိုစတင်ဆွေးနွေးဖို့လိုပြီလို့ Mr. Quintana ကပြောပါရစေ။
Now is the time to start thinking about what kind of a body might be established in the future under the what terms and so on
that ကျူရောအနာဂတ်မှာဘယ်လိုကော်မရှင်မျိုးဖွဲ့စည်းကြမယ်ဘယ်လိုအခြေခံအချက်လက်တွေအောက်မှာဖွဲ့စည်းမယ်ဆိုတာကိုစတင်စဉ်းစားဖို့လိုပါပြီဒါကအရေးကြီးပါတယ်လူခွင့်ရေးချိုးဖောက်မှုတွေကိုကင်တွယ်ဖြည့်ဆင်းဖို့ဘယ်လိုကော်မရှင်မျိုးဖွဲ့စည်းမယ်ဆိုတဲ့အချက်ပေါ်အဖွဲ့ဝင်အများစုရဲ့ထောက်ခံမှုလိုအပ်ပါတယ်အခုအချိန်မှာတော့ကြိုတင်ခံမှန်းဖို့ခက်ခဲပါတယ်မလာရုံကစတင်အဆိုပြုခဲ့တဲ့ကိစ္စဟာအခုအချိန်ထိစပွဲဝိုင်းပေါ်မှာပြောဆိုဆွေးနွေးနေကြတော့ဖြစ်ပါတယ်မကြခင်နယူးယောက်မှာပြုလုပ်မဲ့အထွေထွေညီလာခံမှာလည်းဒီကိစ္စကိုပြောဆိုဆွေးနွေးကြဦးမှာဖြစ်ပါတယ်အခုလိုပြောဆိုဆွေးနွေးနေဖို့ကလည်းအရေးကြီးပါတယ
်အမေရိကန်ကအခုလိုကုလသမဂ္ဂစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဖို့ထောက်ခံလိုက်တာဟာစစ်ဆိုးရအနေနဲ့နိုင်ငံရေးပြန်ပွဲတွေကိုမတရားတပ်ဖြတ်ဖမ်းဆီးနှိပ်စက်မှုတွေလုပ်ခဲ့တာတွေအပေါ်ပြင်းပြင်းထန်ထန်အရေးယူသွားမဲ့ policy လည်းဖြစ်ပါတယ်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေဖြစ်လာအောင်နိုင်ငံအကျဉ်းသားတွေလွတ်မြောက်လာအောင်ဖိအားပေးတဲ့အနေနဲ့စစ်ဆိုးရအပေါ်လက်ရှိချမှတ်ထားရတဲ့ပုံမှုပြင်းထန်တဲ့ဘဏ္ဍာငွေကြေးအရအရေးယူပိတ်ဆို့မှုတွေကိုချမှတ်လှုပ်ဆောင်သွားဖို့အမေရိကန်အစိုးရကစဉ်းစားနေတယ်လို့လည်းအမည်မဖော်လိုတဲ့အစိုးရအရာရှိတဦးကိုကိုးကားပြီးဒီကနေ့ထုတ်ဝါရှင်တန်ပို့သတင်းစာထဲမှာဖော်ပြထားပါတယ်အမေရိကန်ကအခုလိုဆုံးဖြတ်ချက်ချလိုက်တဲ့အပေါ်သူတို့အနေနဲ့ကြိုးစားထောက်ခံကြောင်းနဲ့မြန်မာပြည်အရေးမှာဒါဟာထူးခြားတဲ့တိုးတက်ပြောင်းလဲမှုတစ်ခုဖြစ်တယ်လို့ပြည်ထောင်နိုင်ငံအခြေစိုက်မြန်မာအရေးဆောင်ရွက်နေတဲ့ Burma Campaign UK အဖွဲ့ကညွှန်ကြားရေးမှူး Mark Farmana ကပြောပါတယ်
We think this will be one of the most significant developments that there's been in the efforts to get this commission because the US has so much diplomatic weight and
so this is the commission point and we're choosing to get it there ဒါအင်တန်ထူးခြားတဲ့ပြောင်းလဲမှုတစ်ခုလို့ကျွန်တော်တို့ယူဆပါတယ် American ကနိုင်ငံရေးအင်အားပိုရှိတော့ဒီလိုထောက်ခံလိုက်ပြီးဆိုတော့တိုးတက်မှုတွေဖြစ်ပေါ်ဖို့ကျွန်တော်တို့စတင်လှုပ်ဆောင်နိုင်ပါပြီ commission ဖွဲ့စည်းဖို့ကိစ္စတတိစိတ်ထောက်ခံလိုတဲ့လူတွေရှိပေမဲ့ရှေ့ကဥဆောင်တဲ့ခန်းကဏ္ဍကနေထွက်မလို့ချင်တဲ့နိုင်ငံတွေအများကြီးရှိတယ်ဆိုတော့ကျွန်တော်တို့သိပါတယ်အခုအမေရိကန်ပါလာပြီဆိုတော့သူတို့လည်းလူသိရှင်ညာထောက်ခံလာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ကုလသမဂ္ဂအထွေထွေညီလာခံကိုလာမယ့်စက်တင်ဘာလအတွင်းနယူးယောက်မြို့မှာကျင်းပမှာဖြစ်ပါတယ်မစ္စတာကင်တာနာအနေနဲ့အဲ့ဒီအထွေထွေညီလာခံမှာတင်ပြနိုင်ဖို့သူ့ရဲ့အစီရင်ခံစာကိုအခုစတင်ရေးသားနေပြီးအောက်တိုဘာလ20ရက်နေ့မှာတင်သွင်းပြမယ်လို့ဆိုပါတယ်ဘလို့ကော်မရှင်မြို့ဖွဲ့စည်းပြမယ်ဆိုတာကတော့အဖွဲ့ဝင်နိုင်ငံအသီးသီးရဲ့တုံ့ပြန်လာမှုတွေတင်ပြချက်တွေကိုစောင့်ကြည့်ပြီးမှအများသဘောတူဆုံးဖြတ်ရမှာဖြစ်တယ်လို့မစ္စတာကင်တာနာကပြောပါတယ်ခင်ဗျာ